မင်္ဂလာညနေခင်ပါရှင်2019ခုနှစ်မတ်လ5ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်။ကျမခွာညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ Syria က IS အစွန်ရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကနေလက်နက်ကင်တွေနဲ့မိသားစုတွေထွက်ပြေးသွားကြပါပြီ။သမ္မတဒေါ်လန်ထရမ့်နဲ့ပတ်သက်ပြီးကျယ်ပြန့်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုဒီမိုကရက်တစ်တော်အမတ်တွေတင်းလာနေကစားလိုက်ကြပါတယ်။နေ့ရက်နေ့တရုတ်စီးပွားရေးပြန်ကောင်းလာအောင်လုပ်မယ့်အစီအစဉ်တွေကိုတရုတ်ဝန်ကြီးချုပ်ကကြေညာသွားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲတွေကြောင့်ဒီကနေ့တရက်ထဲစစ်ဘေးလွတ်ရာထွက်ပြေးသူပြောင်းပေါင်း 2,500 လောက်ရှိတယ်လို့ဆိုပါတယ်စစ်ပွဲရဲ့ခါသီးမှုတွေကိုကိုယ်တိုင်ရင်ဆိုင်ခဲ့ကြရသူအမျိုးသမီးတွေရဲ့အတန်အီနဲ့ဖန်တီးထားတဲ့အမှတ်တမ်းဗီဒီယိုတစ်ခုကိုတော့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကဒီကနေ့ပြသခဲ့ပါတယ်
ခုနတမတော်သားတွေရဲ့အမျိုးသမီးတွေဆိုရှင်တော့တိုင်းသားတွေတမှာသွားနေတာတော့မဟုတ်ဘူးဒါပေမဲ့ဒီပြည်မကြီးမှာပဲနေတယ်ဆိုပေမဲ့လည်းပဲဒီစစ်ပွဲရဲ့အနိဋ္ဌာယုံတွေစစ်ပွဲရဲ့ပဋိပက္ခရဲ့ဒဏ်တွေကိုသူတို့ကိုယ်တိုင
် WLV အတွင်ရေးမှူးလွေးပိုးငယ်ပြောပြတာနဲ့ဒူနာစင်ရမှာပါနိုင်ငံတကာသတင်းတွေအပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အဲဒီနောက်ရန်ကုန်မြို့မှာကျင်းပနေတဲ့အာရှတိုက်လွန်ဆိုင်ရာဘာသာစုံညှိနှိုင်းစည်းဝေးကိုနိုင်ငံပေါင်း21နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကျင်းပနေပါတယ်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တင်မတိုင်ခင်အခုအဲဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာရှိတဲ့ဘာဂူးစတီရွာကနေ IS အစွန်ရောက်အဖွဲ့ဝင်လက်နက်ကင်တွေနဲ့မိသားစုဝင်ယာပေါင်းများစွာထွက်ပြေးသွားကြပါပြီ။ IS အကြမ်းဖက်အဖွဲ့ကအစ္စလာမစ်နိုင်ငံတော်အဖြစ်သူတို့ဘာသာကျင်ညာထားတဲ့ဒေသတွေကနောက်ဆုံးနေရာလေးကိုအမေရိကန်ကျော်တော်နောက်ခံပြူတပ်ဖွဲ့တွေကဝန်းရံတိုက်ခိုက်နေတာခဏရပ်ထားတဲ့အချိန်ထွက်ပြေးသွားကြတာပါ။အဲ့လိုထွက်ပြေးသွားကြပြီဆိုတော့ကို Syria Democratic တပ်ဖွဲ့ SDF Kurdish ပြည်သူစစ်တွေနဲ့လူအခွင့်ရေးစောင့်ကြည့်တဲ့လူတွေအားလုံးကအတည်ပြုကြပေမဲ့ထွက်ပြေးသွားတဲ့လက်နက်ကိုင်နဲ့အရတားအခြေအတွက်ကတော့ကွဲပြားနေပါတယ်။ IS အဖွဲ့ရဲ့နောက်ဆုံးကြံနေသေးတဲ့နေရာကအစွန်ရောက်တွေကိုအမေရိကန်ကျော်တော်နောက်ခံပြု SDF တပ်ဖွဲ့ကတောက်ကြံနေနှောင်းမိုင်းကလေးကစပြီးထိုးစစ်ဆင်တိုက်ခိုက်နေတာပါ။အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းပစ်ကူမှုနဲ့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကဘာဂူးစ်ဂျီရွာကိုဝိုင်းပတ်တိုက်ခိုက်နေတာဖြစ်ပါတယ်။ဘာဂူးစ်ဂျီရွာကနေလူပေါင်း 13,000 ကျော်ကိုရွှေ့ပြောင်းကယ်ထုတ်ပေးခဲ့ပြီးအရသားတွေအားလုံးထွက်သွားပြီလို့သတ်မှတ်ပြီးတဲ့နောက်မှာနောက်ဆုံးထိုးစစ်ဆင်ဖို့အမိန့်ပေးခဲ့တာလို့ SDF တပ်မှုတွေကပြောပါတယ်
။ပြီးခဲ့တဲ့အောက်တိုဘာလကတူရကီနိုင်ငံမှာရှိတဲ့ Saudi Arabia ကောင်စီဝန်ယုံထဲမှာအသက်ခံလိုက်ရတဲ့သတင်းထောက် Jamal Khashoggi ရဲ့ဖြစ်ရပ်အပေါ်အမေရိကန်သမ္မတ Trump အစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံကိုပါတီနယ်စလုံးကလွှတ်တော်အမတ်တွေကအပြင်းထန်ဝေဖန်လိုက်ကြပါတယ်။ဆိုရီအစိုးရနဲ့သဘောထားချင်းမတိုက်ဆိုင်တဲ့သတင်းထောက်ကာရှူဂီတက်တဲ့တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ရေးစုံစမ်းစစ်ဆေးနိုင်တဲ့ဥပဒေကိုထရမ့်အစိုးရကလိုက်နာခြင်းမရှိဘူးလို့လွှတ်တော်အမတ်တွေကဆွဆွဲတာပါကာရှူဂီကိုတူရကီနိုင်ငံကဆိုရီကောင်စီဝန်ဦးထမ်းဝင်သွားခဲ့တာကိုနောက်ဆုံးတွေ့ခဲ့ရတာပါဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့အောက်ခြေအထိလိုက်မယ်လို့သမ္မတထရမ့်ကကတိပေးထားတာဖြစ်ပါတယ် Global Magnitsky Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်အစိုးရကအရေးယူတန်းခတ်တဲ့ဥပဒေအရသတင်းထောက်တပ်ဖြတ်မှုမှာတာဝန်ရှိတဲ့သူတွေကိုဖော်ထုတ်ဖို့သမ္မတအင်ဂျီရောကရက်ပေါင်း120အချိန်ရတာဖြစ်ပြီးပြီးခဲ့တဲ့လမှာအဲ့ဒီတပ်ပန့်ရဲ့အကုံဆုံးသွားတာဖြစ်ပါတယ်အမေရိကန်ဘိုးထောက်လိုင်းရေးအဖွဲ့ CIA ရဲ့တွေ့ရှိချက်မှာတော့ Washington Post သတင်းစာကြီးရဲ့သတင်းထောက်တူလည်းဖြစ်တဲ့ Khashoggi ကိုတပ်ဖြတ်ဖို့ Saudi Insurance Seminar Mohammed bin Salman ကအမိန့်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအလို့ဆောင်ချက်တွေပေါ်ကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအောက်လူတော်ဒီမိုကရက်အမတ်တွေတနင်္လာနေ့ကစတင်လိုက်ကြပါတယ်။အဲ့ဒီအထက်မှာသမ္မတရဲ့စီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးအာဏာလွှဲပြောင်းရယူခဲ့တာနဲ့ပတ်သက်တာသူ့အပေါ်စုံစမ်းစစ်ဆေးမှုကိုဟန့်တားဖို့တရားရေးပိုင်းမှာဝင်ရောက်နှောက်ယှက်တာမျိုးရှိမရှိစတဲ့ကိစ္စတွေပေါ်ဝင်ပါတယ်။အမေရိကန်ရဲ့45ဆမြောက်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်နဲ့ဆက်ဆက်ပတ်သက်တဲ့ဖြစ်ရပ်အများပြားကိုမှတ်တမ်းတင်ထားတဲ့အထောက်အထားတွေကိုသတင်းနှစ်ပတ်အတွင်းပေးပို့ဖို့သမ္မတထရမ့်နဲ့ဆက်ဆက်နေတဲ့လူပိုးကူနဲ့အဖွဲ့အစည်း82ခုစီကိုအောက်လူတော်တရားရေးကော်မတီကစာပေးပို့တောင်းဆိုထားပါတယ်။တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်တဲ့ဆိုတာနဲ့ဆိုင်တဲ့ဆွဆွဲချက်တွေကသာမကနှစ်နှစ်တာသမ္မတတက်တန်းအတွင်းအချင်းပြတ်ချစားမှုအလွဲသုံးဆောင်မှုတွေရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးမှာဖြစ်တယ်လို့တရားရေးကော်မတီကပြောပါတယ်။တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဂျရိုနယ်လာကလွန်ခဲ့တဲ့နှစ်တွေအတွင်းမှာသမ္မတထရမ့်ဟာကျွန်တော်တို့ရဲ့ဥပဒေရေးရာ၊ကိုကျင့်သိက္ခာရေးရာနဲ့အခြေခံဥပဒေရေးရာစီမင်းစည်းကမ်းသတ်မှတ်ချက်တွေအပေါ် နေ့စဉ်လိုထိုးနှက်တိုက်ခိုက်ခဲ့တာတွေအတွေ့တာဝန်ခံမှုမရှိဘဲရှောင်ရှားခဲ့ပါတယ်လို့စုံစမ်းစစ်ဆေးမှုကိုကြေညာတဲ့အချိန်မှာပြောသွားပါတယ်။သမ္မတထရမ့်ကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးမှာရုရှားနဲ့ချိတ်ဆက်ခဲ့တာမရှိတယ်လို့သမ္မတတဒန်တွင်မဟုတ်မမှန်လှုပ်ဆောင်တာမရှိဘူးလို့တောက်လျှောက်ညင်းဆိုထားပါတယ်။
ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လုံးဝကင်းရှင်းရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နှစ်ပတ်လည်ပူရဲစီရေလက်ကျင့်မှုကြီးတွေကိုနနစ်တာရန်နာလိုက်ကြောင်းကြေညာပါတယ်။စီရေလက်ကျင့်မှုကိုအခုလိုရန်နာလိုက်တာဟာအမေရိကန်အစိုးရအတွက်ဒေါ်လာတန်ပေါင်းရာနဲ့ချီအကုန်ကြတက်တာသွားစီတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စီရေလက်ကျင့်မှုကုန်ကျစရိတ်တွေကိုအမေရိကန်အစိုးရကပြန်ရတာမဟုတ်ပါဘူး။ဒီလိုရကြောင်မြောက်ကိုရီးယားနဲ့တင်းမာမှုတွေပြေလျော့သွားစီတယ်လို့လည်းသမ္မတထရမ့်ကတွစ်တာမှာရေးပါတယ်။ပူရစီရေလက်ကျင့်မှုရရနာဖို့အခုလိုကြေညာလိုက်တာဟာပြီးခဲ့တဲ့လကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးမအောင်မြင်တဲ့ဆွေးနွေးပွဲနဲ့ဆက်ဆက်မှုရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စီရေလက်ကျင့်မှုရရနာဖို့အခုလိုဆုံးဖြတ်လိုက်တာဟာအရှေ့မြောက်အာရှဒေသမှာအမေရိကန်ရဲ့အခန်းကဏ္ဍတွေမေးမိန်လာစေတဲ့မာယွန်းနဲ့ဆုံးဖြတ်ချက်တွေထက်ကတစ်ခုဖြစ်တယ်လို့အတ္တလန်တိတ်ကောင်စီကအကြီးတန်းသုတေသီရောဘတ်မန်နင်းကသုံးသပ်ထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ကနေအင်္ဂါညနေဘက်သတင်းတွေကိုတရိုက်ဆက်လက်ပြောပြနေပါတယ်တရုတ်နိုင်ငံရဲ့အားနည်းနေတဲ့စီးပွားရေးကိုတွန်းအားပေးဖို့ဒီနှစ်အတွင်းလှုပ်ဆောင်မဲ့အစီအစဉ်တွေထဲမှာအခွန်ဖြတ်တောက်တာနဲ့ကာကွယ်ရေးပိုင်းမှာငွေကြေးပိုပြီးသုံးစွဲဖို့ဆိုတာတွေပါဝင်ပါတယ်။ပီကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်သူ့ကွန်ဂရက် MPC လို့ခေါ်တဲ့လွှတ်တော်အစည်းအဝေးအဖွဲ့မင်ကောမှာအဲ့ဒီအစည်းအဝေးတွေကိုဝန်ကြီးချုပ်လီကေချန်းကကြေညာသွားတာပါ။ဒီနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို600,000,000ကနေ6.5 billion အထိရဖို့မူဝါဒချမှတ်သူတွေကရည်မှန်းထားတယ်လို့ဝန်ကြီးချုပ်လီကလွှတ်တော်အမတ်တွေကိုပြောပါတယ်။အဲ့ဒီတိုးတက်မှုနှုန်းရည်မှန်းချက်ဟာပြည်ကနေ့ကကြီးမှန်းခဲ့တဲ့6.5 billion လုံးအောက်နည်းနည်းကျော်ပါတယ်။ကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့2018ခုနှစ်တရဝင်းထိုးတက်မှုနှုန်းက6.6 billion လုံးပါ။ဒါဟာဖြင့်နှစ်ပေါင်း30နီးပါးအတွင်းအနှိမ့်ဆုံးဖြစ်ပြီးပြည်တွင်းပြည်ပမှာဝယ်လိုအပ်ကြတာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲအပြင်းအထန်ဖြစ်နေတာတွေကြောင့်ထိုးတက်မှုကျသွားတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကပေးဆောင်ရမယ့်အခွန်တွေနဲ့ထည့်ဝင်ရမယ့်လူမှုဖူလုံရေးရန်ပုံငွေတွေကိုဒေါ်လာဘီလီယံ300နီးပါးလျှော့ချပေးမှဖြစ်တယ်လို့ကုန်ထုတ်လို့ရေးကဏ္ဍအတွက်ကုန်စည်နဲ့ဝန်ဆောင်မှုအခွန်ကို16,000,000,000ကနေ13,000,000,000အထိလျှော့ချပေးမယ်လို့လည်းဝန်ကြီးချုပ်လီကပြောပါတယ်။ဒီတော့တင်မှာပဲဒီနှစ်အတွက်စီးရေးအသုံးစရိတ်ကို9.5 billion တိုးမြင့်ပြီးဒေါ်လာ189 billion သုံးစွဲဖို့တရုတ်အစိုးရကအတည်ပြုလိုက်ပြီးဖြစ်ပါတယ်။
တရုတ်ပြည်မှာကြီးကနေထိုင်ဝမ်ခွဲထွက်ရေးဘလို့ကြိုးပမ်းမှုမျိုးကိုမဆိုတရုတ်အစိုးရကလုံးဝလက်ခံမှာမဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်လီကတ်ချင်းကပီကျင်းမြို့တော်မှာဆဲတာကျင်းပတဲ့ National People's Congress အမျိုးသားပြည်သူ့ကွန်ဂရက်ညီလာခံမှာဒီကနေ့အင်္ဂါနေ့ကပြောဆိုသွားတယ်လို့အစိုးရပိုင်စင်ဟွာသတင်းဌာနကပြောပါတယ်။နိုင်ငံရေးအရာတရားလွတ်လပ်ရေးတောင်းဆိုမယ်ဆိုရင်တုံ့ပြန်မှုအတော်များများနဲ့ရင်ဆိုင်ရနိုင်ခြင်းရှိတယ်လို့တရုတ်လွှတ်တော်အမတ်တွေကသုံးသပ်ကြပါတယ်။နှစ်ပေါင်း80ကျော်ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကတော့ဖွဲ့စည်းပုံအရာတရားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ဘရုံးကမှကြီးညာခဲ့တာမဟုတ်ပါဘူး။တရုတ်နဲ့ထိုင်ဝမ်ကြားငြိမ်းချမ်းရေးပေါင်းစည်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးတွဲဆောင်ရွက်နိုင်ဖို့နှစ်ဖက်တွဲဆုံဆွေးနွေးဖို့တရုတ်သမ္မတရှီကျင်းပင်ကဇန်နဝါရီလ၂ရက်နေ့ကတိုက်တွန်းထားတာပါ။လွှတ်တော်အစည်းအဝေးပြီးရင်တော့သမ္မတရှီရဲ့တိုက်တွန်းချက်ကိုအကောင့်ထဲပေါ်ဖို့အလက်ကျထိုင်ဝမ်ပြည်သူတွေကိုတရုတ်အစိုးရကဖိတ်ကြားဆွေးနွေးတော့ဖို့ရှိတယ်လို့ထိုင်ဝမ်အစိုးရအဖွဲ့ကဒုဝန်ကြီးတူဦးက VOA ကိုပြောပါတယ်။တရုတ်ပြည်မှကြီးနဲ့ပေါင်စည်းရေးကိုထိုင်ဝမ်အစိုးရဘက်ကငြင်းဆန်ထားတာပါတရုတ်ပြည်တွင်စစ်ပွဲဖြစ်ပွားခဲ့တဲ့1949ခုနှစ်ကထိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်အဖြစ်တရုတ်တို့ကပြောဆိုလာတာဖြစ်ပေမဲ့လည်းနိုင်ငံကပေါင်စည်းရေးအတွက်အင်အားသုံးလှုပ်ဆောင်ခဲ့တာတော့မရှိပါဘူးထိုင်ဝမ်အစိုးရရဲ့စစ်တမ်းတွေအရထိုင်ဝမ်ပြည်သူ80%ကျော်တို့ကတရုတ်ပြည်မှကြီးနဲ့ပေါင်စည်းရေးကိုဆန့်ကျင်နေကြတာဖြစ်ပါတယ
်ဒေါ်လာဘီလီယံရာပေါင်းများစွာတန်ကြီးရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တွေတိုးကောက်မဲ့အစီအစဉ်အဆုံးသတ်ဖို့တရုတ်နဲ့အမေရိကန်ကြားဆွေးနွေးနေတာတွေအောင်မြင်လိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်။ဒီလိုနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဟာလိုင်းနာမှုရှိအောင်လှုပ်ဆောင်နိုင်တဲ့သဘောတူညီချက်ဖြစ်ရပါမယ်လို့အိုင်ဝါပြည်နယ်မှာလယ်သမားတွေကိုဝန်ကြီးပွန်ပေယိုကပြောပါတယ်။အဲဒီကလယ်သမားတွေဟာအမေရိကန်တရုတ်ကုန်သွယ်ရေးအငင်းပွားမှုမှာအထူးအနာဆုံးသူတွေဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုကတရုတ်ကစိုးရိမ်နေတဲ့ဈေးကွက်အစ်စ်တွေကိုဝင်ရောက်ခွင့်ပါရပါမယ်။လိုင်းနာအောင်လှုပ်ဆောင်နိုင်တဲ့စနစ်တွေကိုဖန်တီးတဲ့နီလန်မျိုးနဲ့ကျွန်တော်တို့လုပ်ကြရပါမယ်။သ ဘောတူညီချက်ပါဂရီကဝတ်တွေကိုလိုက်နာလှုပ်ဆောင်စေမဲ့နီလန်မျိုးမပါဘူးဆိုရင်နောက်ထပ်သဘောတူညီချက်တစ်ခုနောက်ထပ်ဆော်ဝဲစရန်တစ်ခုကိုလက်မှတ်ထိုးလိုက်တာထက်ဘာမှပိုထူးလာမှာမဟုတ်ပါဘူးလို့ပြောပါတယ်။အမေရိကန်စက်ပြိုးရေးထုတ်ကုန်တွေပေါ်တရုတ်ကအခွင့်အရေးတိုးချထားတာကိုချက်ချင်းရပ်ပစ်ဖို့သမ္မတဒေါ်နယ်ထရမ့်ကတရုတ်ကိုတောင်းဆိုလိုက်အပြီးနောက်ပြတ်မှာပဲဝန်ကြီးပွန်ပေယိုအိုင်ဝါပြည်နယ်မှာလယ်သမားတွေနဲ့တွေ့ပြီးတော့စကားသွားပြောတာပါ။ကိုယ်တော်ရေးဆိုင်ရာနှစ်ဖက်သဘောတူညီချက်တရမှာပါမဲ့အသေးစိတ်အချက်တွေကိုအချောသက်ပြောဆိုကြဖို့သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့ထိပ်သီးအစည်းအဝေးမလ28ရက်ပတ်ဝန်းကျင်မှာဖြစ်နိုင်တယ်လို့ The Wall Street Journal ကရေးသားဖော်ပြထားပါတယ
်။ American ပြည်ထောင်စုအယ်ဘာမာပြည်နယ်မှာဖြစ်ခဲ့တဲ့တင်းငွင်တွေနဲ့ကအင်အားပြင်းလေဆင်နှာမောင်းဝင်တိုက်ခဲ့တာကြောင့်လူပေါင်း23ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အသက်ရှင်ကျန်ရသူတွေကိုတာဝန်ရှိသူတွေဆက်ပြီးတော့ရှာဖွေနေကြပါတယ်။ပြည်နယ်တစ်လျှောက်ရာသီဥတုဆိုးဝါးပြင်းထန်နေတဲ့အချိန်မှာလေဆင်နှာမောင်းနှစ်ခုထက်မနည်းဝင်တိုက်သွားတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။မနေ့တနင်္လာနေ့ထိပျောက်ဆုံးနေတဲ့သူဒါဇင်နဲ့ချီရှိတယ်လို့လဲလီးခရိုင်ရဲအရာရှိ J Jones ကပြောပါရယ်ပျက်စီးဆုံးရှုံးသွားတဲ့နေရာတွေအတွက်ပြည်ထောင်စုအစိုးရရဲ့အကူအညီတွေရဖို့ပြည်နယ်အုပ်ချုပ်ရေးမှူး KEV ကအရေးပေါ်အခြေအနေကြေညာခဲ့ပါရယ်သမ္မတ Trump ကလည်းလေဆင်နှာမောင်းတံခံခဲ့ရတဲ့ Alabama ပြည်နယ်မှာလိုအပ်တဲ့အကူအညီတွေကိုအကောင်းဆုံးပေးအပ်သွားဖို့ FEMA လို့ခေါ်တဲ့ပြည်ထောင်စုအရေးပေါ်ကူညီကယ်ဆယ်ရေးဌာနကိုအကြောင်းကြားထားတယ်လို့ Twitter မှာရေးသားခဲ့ပါရယ
် STEM Cell လို့ခေါ်တဲ့ပင်မကလစီကိုအစားထုတ်ကုသပြီး ARVC စားရကူလည်းရက်လိုက်ပြီးတဲ့နောက် AIDS ရောဂါဖြစ်စေနိုင်တဲ့ HIV ရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့တဲ့ HIV ရောဂါပိုးကူးစက်ခံခဲ့ရသူတဦးနဲ့ပတ်သက်ပြီးဒီကနေ့ညီလာခံတစ်ခုမှာသူတေတီတွေတင်ပြဖို့ရှိနေပါတယ်အခုကုသမှုဖြစ်ရကတော့ဒုတိယမြောက်တည်လာရတဲ့ဖြစ်ရပါ HIV ရောဂါပိုးကူးစက်ခံရသူတွေကိုပုံမှန်တိုက်လျက်ရှိတဲ့ ARVC ဟာရောဂါပိုးပိုးဆိုးမလာအောင်ပဲထိန်းထားနိုင်ပြီးတောက်သွားအောင်ကုသပေးနိုင်တာတော့မဟုတ်ပါဘူးအခုလူနာဟာ18လကြာ ARVC ကိုရက်လိုက်ပြီးတဲ့နောက်မှာရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့ဘဲကင်းရှင်းသွားပြီဆိုပြီးတနင်္လာနေ့ကထုတ်တဲ့ Nature ဆေးပညာဂျာနယ်ထဲမှာလန်ဒန်တက္ကသိုလ်ကောလိပ်ကဦးဆောင်ဆောင်းပါရှင် Ravindra Gupta ကရေးထားတာပါအဲ့ဒီအမျိုးသားမှာ HIV ရောဂါပိုးရှိနေတာကို2003ခုနှစ်မှာစစ်ဆေးတွေ့ရှိခဲ့ပြီး2012ခုနှစ်မှာ ARVC ကိုစတောက်တာပါသူမှာHodgkin's lymphoma လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့အကျိတ်တွေပေါ်လာပြီးတဲ့နောက်2016ခုနှစ်မှာပင်မကလစီအစာထိုးကုသမှုစားလုပ်ခဲ့ပြီး ARV ဆေးတောက်တာကိုလည်းရက်လိုက်ပါတယ်။သူ့ခန္ဓာကိုယ်မှာရှိတဲ့ HIV ပိုးကိုသူ့တေတီတွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်ရောဂါပိုးမရှိတော့ဘူးဆိုတာကိုအဲ့ဒီအချိန်ကလေးကတွေ့ခဲ့တာပါ။ပင်မကလစီအစာထိုးကုသမှုရဲ့အဓိကတော့ချက်ကတော့ HIV ရောဂါပိုးကိုတဘာဝအားဖြင့်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်တူစီကနေကလစီတွေကိုယူပြီးတော့အစာထိုးကုသပေးတာပါဒီအစာထိုးကုသနေ့ဟာ HIV ရောဂါပိုးကိုကြဲကြဲပြန့်ပြန့်ကုသနိုင်မဲ့တကယ်လက်တွေ့ကျတဲ့နည်းလမ်းတော့မဟုတ်ဘူးလို့စောင်းမရှင်သူတေတီတွေကသတိပေးထားပါတယ်ခင်ဗျာ
ငါကနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေနန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာတိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်ဖုန်းနံပါတ် 1-299-382-555 လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုအင်ကာနေညနေခင်းရဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုနှာစင်ကြရမယ်အထဲအရင်ဆုံးရခိုင်ပြည်နယ်ဘက်ကစစ်ပွဲတွေကြောင့်ဘေးလွတ်ရာတင်းရှောင်နေကြရတဲ့သူတွေရဲ့အခြေအနေကိုပြောပြပေးမှာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမင်းညားကတိုက်ပွဲတွေပြီးမှာပဲရွာသား2500ခန့်နေရက်ကနေတင်းရှောင်ထွက်ပြေးခဲ့ကြရတယ်လို့စစ်ရှောင်တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒါဟာမြန်မာစစ်တပ်နဲ့ AA တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်တစ်ချိန်တည်းမှာစစ်ဘေးရှောင်ရသူပမာဏအများဆုံးဖြစ်ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင
်မနေ့ကတနင်္လာနေ့ညဘက်မြောက်ဦးမြို့နယ်ဖျားကြီးနဲ့မော်ရွာဟောင်းကြားဖြစ်ပွားတဲ့မြန်မာစစ်တပ်နဲ့ AA တို့တိုက်ပွဲကြောင့်ရွာသား2500လောက်စစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးဆောင်နေတဲ့မြောက်ဦးမြို့မြတ်တဆောင်းကျောင်းတန်ကြောတော်တစ်ပါးကအခုလိုမိတ်ကြပါတယ်
ရ
เป็นชาวกะกูมีอะไรจะมาว่าเราสิบอะไรเป็นเดี๋ยวชิดเอาเจ้ามาเลยยาวเดินลูกที่ยาวอะไรอ่ะยาวก็จะได้สิบกูเจ้าไปที่ลาจาร์สิบเจ้าเลยยี่เป็นป่ะแล้วท้องอ่ะเราสิบเอ็ดคนมาละเลี้ยนนี่ยันนี่คนไรเจ้ากะพี่บัวเรตายบัวเจ้าพยายามจี้อยู่มอยาเต้มอยาห้องกะยาวตาดิฮะสิบโมงกันจี้อยู่เนี่ยมีอุ้มอยู่เนี่ยมีอะไรสองเจ้าสิบสองพงจี้เจ้าแล้วก็สิบพงจี้เจ้าพยายามปูพงจี้เจ้าด้วยมาสิบเป็นเดี๋ยวชิดนี่จะยา
ရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်လက်ရှိစင်ဘောကန်ယူရမှာစစ်ချောင်းဥယျာ1900ရာကျော်ရောက်ရှိနေတယ်လို့ရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ကကိုခိုင်မင်းရှင်ကပြောပါတယ်စစ်ချောင်းဥယျာကတထောင်နဲ့900ရာလောက်ရှိနေတယ်သူတို့ကအခုလောလောဆယ်ကြတော့ဖုန်ကြီးကြောင်းနိုင်ငံကြောင်းတွေမှာနေရခဲ့ဒါကြောင့်နေထိုင်ရတဲ့အတော့နေနေအခက်အခဲရှိရတော့သူကမြန်မာနေဖွဲ့ဝင်တွေလေအဲ့ ကိုယ်တိုင်းစစ်ပေးတင်းချောင်းနေရသူလည်းဖြစ်မကြသေးခင်ကကြေးရအုပ်ချုပ်ရမှုတာဝန်ကနေနှုတ်ထွက်ခဲ့သူလည်းဖြစ်တဲ့ဥမောင်ထွန်းသိန်းကကုလူပြောပါတယ်ခဏနာကြီးကြော်ကြော်လာမှာဒီပြင်းဖြစ်ဒီခိုင်ခိုင်တဲ့နဲ့မြန်မာစစ်တဲ့နဲ့လေဒီလိုကြည့်တယ်မြန်မာစစ်တဲ့ရောက်နေတာတော့ကျွန်တော်ကြည့်တယ်စစ်တဲ့ကနေလာတော့ဟိုကျွန်တော်တို့ဖျားကြည့်ရောမှာဖုန်းကြောင့်မှာဒီကတော့တောင်မှာတ
ဘောရဟောမောရောတဲ့ဖျားကြီးလူရီတထောင်ကျော်လောက်ခွန်းဆင်းမခဲ့မှာပါကျွန်တော်တို့ကလည်းဒီလူရီရောတင်းရောမှာလူတရားမှမကြုံကြဘူးဗျမနေ့ကတိုက်ပွဲဖြစ်စင်မှာမြန်မာတပ်မတော်ကဖျားကြီးကြေးရွာရွာဖုန်းကြီးကျောင်းမှာနေရာယူထားပြီးလေးမျိုးမြစ်တစ်ဖက်ကမော်ရွာဆန်းနားမှာရှိတဲ့ရခိုင်တပ်မတော်နဲ့ပြစ်ခိုင်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ တိုက်ပွဲတွင်လူနေအိမ်ခြေတွေထိခိုက်မှုရှိခဲ့ပြီးလက်ရှိတိုက်ပွဲဖြစ်ပွားရာရွာတွင်မြန်မာစစ်တပ်ကနေရာယူထားတာကြောင့်ရွာသားတွေထွက်ပြေးလာရတာဖြစ်တယ်လို့စစ်ဆောင်သူကပြောပါတယ်ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်သတင်းမှကြန်ကြားရေးဖွဲ့အသွေးအမှုကိုဆက်သွယ်ရာမှာဆက်သွယ်လို့မရရှိခဲ့သလိုအနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောရေးစုခွေရှိသူဘူမူကြီးဝင်းစောဦး
ဲ့မိဝန်ဆိုလဲကျွန်တော်အတိုင်းလို့ပါလို့ပြန်မိပါနာနဲ့ဆိုအဝဖြစ်လို့ပ
ါရခိုင်တမတော်ပြန်ကြရေးတာဝန်ခံခိုင်ဒုက္ခကလည်းတိုက်ပွဲသတင်းချက်လက်တွေသူ့စီမရောက်သေးကြောင်းပြောဆိုပါရယ်မလာ၃ရက်နေ့ကချင်းမြင့်နဲ့ပလဝါမြို့နယ်ဥဒလင်းချောင်းနောက်ဖက်ခံခတ်တောင်ကျောဘက်မှာမြန်မာစစ်သားနဲ့အီတို့ကြားတိုက်ပွဲဖြစ်ပွားခဲ့သလိုအဲ့ဒီနေ့မှာလည်းရတိတောင်မြို့နယ်ရေဆူးချောင်းရွာနီးမှာရေဆူးချောင်းပြူဟာကစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တမတော်ဘက်ကသတင်းထုတ်ပြန်ထားပါရယ်မနေ့ကနိုဝင်ဘာလနဲ့ဒီနှစ်မလာထိမြန်မာတမတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကမြို့နယ်၅မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်စစ်ဖေးရှောင်ဥယျာဉ်သတောင်းဝန်းကျင်ကရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
ရခိုင်စစ်ဖေးရှောင်တွေရဲ့လက်ရှိခြေအနေကိုကိုနိုင်ကွင်းအိမ်ပြောပြခဲ့တာပါရှင်အခုတစ်ဆက်တည်းစစ်ပွဲတွေကြောင့်ခါတီးတဲ့အတွေ့အကြုံတွေကိုစကန်စားနေကြရတာတွေကိုဖွင့်ပြမယ်အမှတ်တမ်းဗီဒီယိုတစ်ခုအကြောင်းကိုလည်းအလှည့်ပေးပါဦးမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာလက်နက်ကင်စစ်ပွဲတွေရဲ့ခါတိမှုတန်းကိုကိုယ်တိုင်ကြုံတွေ့ခဲ့ကြရတဲ့မိခင်နဲ့အမျိုးသမီးတွေရဲ့ခံစားချက်တွေကိုထည့်သွင်းစဉ်းစားနိုင်စေဖို့ရည်ရွယ်ပြီးတော့သူတို့ရဲ့အတန်တွေနဲ့ဖန်တီးထားတဲ့မှတ်တမ်းဗီဒီယိုတစ်ခုကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒီကနေ့ပြသခဲ့ပါတယ်။ဒီမှတ်တမ်းဗီဒီယိုပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါရှင်။
မြန်မာနိုင်ငံထဲမှာဖြစ်ပွားနေတဲ့ဆေးရပရိပခ ayi ကြာဆုံးသွားတဲ့မိသားစုဝင်တွေအထူးသဖြင့်အမျိုးသမီးတွေရဲ့ခံစားချက်တွေကိုအစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာထည့်သွင်းစဉ်းစားနိုင်အောင်ရည်ရွယ်ရိုက်ကူးထားတဲ့စံနှုန်းလိုအမည်ပေးထားတဲ့မှတ်တမ်းဗီဒီယိုကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကရန်ကုန်ပြင်သစ်ရင်ကျေမှုဌာနမှာမတ်လ5ရက်မနက်ပိုင်းကပြသခဲ့ပါတယ်။စစ်ပွဲကြောင့်နင်းလာခဲ့သူတွေရဲ့အရေးကိစ္စကိုဖြေရှာမယ်ဆိုရင်ဒီအမျိုးသမီးတွေရဲ့ခံစားချက်ကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေးပိုးငယ်က VOA ကိုပြောပါရစေ
။ကိုသားသမီးတွေကိုဆုံရှုံသွားတဲ့မိခင်တွေရှိသလိုကိုယောက်ျားတွေကိုဆုံရှုံသွားတဲ့အမျိုးသမီးတွေရှိတယ်။ဆိုတော့နှစ်ဦးနှစ်ဖက်မှာရှိတယ်။နှစ်ဦးနှစ်ဖက်မှာကလည်းခံစားချက်တွေရှိကြတယ်။ဆိုတော့ဥပမာဘယ်မှာပဲနေနေပေါ့နော်။ဟိုဒီဟိုခုနတတ်မတော်သားတွေရဲ့အမျိုးသမီးတွေဆိုရင်တော့တိုင်းသားဒေသမှာတွတ်နေတာတော့မဟုတ်ဘူး။ဒါပေမဲ့ဒီပြည်မကြီးမှာပဲနေတယ်ဆိုပေမဲ့လည်းပဲဒီစစ်ပွဲရဲ့အနိဋ္ဌာယုံစစ်ပွဲရဲ့ပฏิပခရဲ့ဒဏ်တွေကိုသူတို့ကိုယ်တိုင်လည်းခံစားနေရတာဖြစ်ပါတယ်။ဆိုတော့ကျမတို့အမျိုးသမီးထုတွေကဘယ်မှာပဲနေနေဘယ်ရက်ပဲရောက်ရောက်နစ်နာသူတွေဖြစ်ကြတယ်။အဲ့လိုနစ်နာသူတွေဖြစ်တဲ့အတွက်ကြောင့်မို့ဒီနစ်နာမှုတွေကိုနစ်နာမှုအတွက် အပြေရှာမယ်ဒီပဋိပက္ခတွေကိုဖြည့်ရှင်းမယ်ဆိုရှင်တော့သူတို့တွေကမပါလို့မရဘူးဆိုတော့ဥစားကိုကျမတို့ကမီးမောင်းထိုးပြချင်တာဖြစ်ပါတယ
်ပဋိပက္ခတွေဟာစစ်ပွဲကိုခြေခံပြီးဖြစ်ပွားလာတာဖြစ်လို့ငញ្ញာရေးတိဆောက်မယ်ဆိုရင်စစ်ပွဲတွေကိုအရင်ဆုံးရပ်တန့်ဖို့လိုကြောင်းကရင်ဒီအမျိုးသမီးအစည်းအရုံးအထွေထွေအတွင်းရင်မှုမမီမီကပြောပါတယ
်တိုက်ပွဲတွေကဖြစ်တယ်ဆိုရင်ဟိုဘလို့ပဲဖြစ်ဖြစ်ခံစားနေရတာအမျိုးသမီးနဲ့ကလေးတွေကတစားကန်လို့ဖြစ်သွားတယ်ပေါ့နော်ဒီထဲမှာကြည်ရတစားကန်လို့ဖြစ်သွားတဲ့အတွက်တိုက်ပွဲတွေဖြစ်တာမကောင်းဘူးပေါ့နော်ဒီထဲမှာလည်းအမျိုးသမီးတွေတောင်းဆိုထားတဲ့ဒီစကားအဲဒီဗီဒီယိုမှာဗီဒီယိုထဲမှာလည်းဆိုအမျိုးသမီးတွေကတိုက်ပွဲတွေမရှိဘဲနဲ့ငင်းငင်းချမ်းချမ်းနဲ့ပဲသူတို့ကသူတို့လောက်ကင်စားတောက်ချက်နေဆိုတဲ့ဟာပေါ့နော်အဓိကတိုက်ပွဲတွေရက်ဖို့လိုတယ်ပေါ့နော်တိုက်ပွဲတွေရက်ပြီးတော့ဒီလိုဟိုဟာရေရှည်တည်တတ်နဲ့ငင်းချမ်းရေးတွေတိဆောက်ဖို့တက်တော့လိုအပ်တယ်ပေါ့နော်ဒါအောင်ကြည့်ချင်တယ်ခံစားရတာပေါ့နော
်ဒီမှတ်တမ်းဗီဒီယိုအတွက်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကအမျိုးသမီးတွေအပါအဝင်အမျိုးသမီး9ယောက်ကိုမေးမြန်းရှာကူးထားတာပါဒီမှတ်တမ်းရှာကူးချိန်ကနေတက်ဖြတ်ထုတ်လုပ်နိုင်တဲ့အထိလာပေါင်းများစွာအချိန်ယူပြီးလုပ်ခဲ့ရတာလို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောပါတယ်လက်နက်ကင်ပဋိပက္ခတွေဆက်ရှိနေစေဖြစ်တဲ့မြန်မာနိုင်ငံမှာစစ်ပွဲရဲ့တံကိုအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေကပို့ပြီးခံစားကြရပေမဲ့လို့ငញ្ញိုင်းရေးလုပ်ငန်းစဉ်တွေမှာတော့အမျိုးသမီးတွေရဲ့ပါဝင်မှုကအားနည်းနေစေဖြစ်ပါတယ်မြမလူကြီးရဲ့ထောက်ဝက်လောက်ကိုကိုစားပြုရဲ့အမျိုးသမီးတွေရဲ့နိုင်ငံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ပါဝင်လာဖို့ရည်ကြီးရဲ့ဆိုတာကိုထောက်ပြတိုက်တွန်းတဲ့အနေနဲ့ဒီကနေ့မှတ်တမ်းဗီဒီယိုကိုပြသလိုက်ရဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုတခါတော့ရန်ကုန်မြို့ကဘာသာစုံအစည်းအဝေးကျင်းပနေတဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။ရန်ကုန်မြို့မှာကျင်းပနေတဲ့အရှတ်တိုက်လုံးဆိုင်ရာဘာသာပေါင်းစုံညှိနှိုင်းအစည်းအဝေးကိုနိုင်ငံပေါင်း21နိုင်ငံကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။ဒီနှစ်ဩဂုတ်လတဲ့ဂျာမနီနိုင်ငံမှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာညီလာခံမှာဆွေးနွေးတင်ပြမဲ့အကြောင်းအရာတွေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ဒီညှိနှိုင်းအစည်းအဝေးကိုကျင်းပကြတာဖြစ်ပြီးမြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအကြောင်းကိုလည်းဆွေးနွေးမယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောကြပါတယ်။ကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
။ကမ္ဘာငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံကခေါင်းဆောင်အနေနဲ့ပါဝင်ဖွဲ့စည်းထားတဲ့Religion for Peace International နဲ့ Religion for Peace မြန်မာငြိမ်းချမ်းမြတ်တာမြန်မာအဖွဲ့တို့ကပူးပေါင်းပြီးအရှတိုက်လုံးဆိုင်ရာဘာသာပေါင်းစုံညှိနှိုင်းစည်းဝေးကိုဒီနေ့ရန်ကုန်မြို့ကက်သလစ်ဂိုင်းညိုဆီယာတို့ကြီးကျောင်းထဲမှာကျင်းပနေတာပါ2019ခုနှစ်ဩဂုတ်လမှာလုပ်မဲ့ကမ္ဘာလုံးဆိုင်ရာညီငယ်ညီလာခံကြီးမှာအရှတိုက်ကဘာသာပေါင်းစုံအဖွဲ့တွေအနေနဲ့ဆွေးနွေးတင်ပြမဲ့အကြောင်းအရာတွေကိုကြိုတင်ညှိနှိုင်းနိုင်မှုအတွက်ဖြစ်ပါတယ်ဒီရှင်းလင်းပွဲမှာမြန်မာနိုင်ငံအနေနဲ့ဘာသာပေါင်းစုံချစ်တင်နေထိုင်ရေးစစ်ပြေးဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူတွေပြန်လာနိုင်မှုဆွေးနွေးသွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံငြိမ်းချမ်းမြတ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်စွေက
ကျွန်တော်တို့ကဒီမှာဆွေးနွေးမှာလာမဲ့အဲကဘာညီလာခံကြီးမှာဒီအရှတ်တိုက်ကတင်ပြတဲ့အထက်မှာတောင်မြောက်ပေါင်းစည်းရေးကိစ္စလည်းပါပဲမြန်မာနိုင်ငံကအဲစစ်ပြေးဒုက္ခသည်တွေကိစ္စရပ်တွေလည်းပါပါလိမ့်မယ်နော်အဲ့ဒီမှာကျွန်တော်တို့ဟိုဘက်ကဘာတွေဆောင်ရွက်နေတယ်သူတို့ကိုပြန်လဲလက်ခံဖို့ကျွန်တော်တို့ခုနလိုဂုံတိတ်ခါရှိရှိနဲ့ပြန်လဲပြန်လာနိုင်ဖို့နောက်ထို့အတူကျွန်တော်တို့ဟိုတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်း RFP ဘင်္ဂလားဒေ့ရှ်အနေနဲ့ဒုက္ခသည်တွေကိုဘယ်လိုစောင့်ရှောက်တယ်ကူညီတယ်ဆိုတာတွေလည်းကျွန်တော်တို့အဲ့ဒီလည်း presentation မှာပါလိမ့်မယ်ခင်ဗျာ
ဒီကနေ့ခန္ဓာကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်ကိုလည်းတက်ရောက်စကားပြောခဲ့ပါတယ်။မြန်မာနိုင်ငံမှာနေထိုင်တဲ့မတူကွဲပြားတဲ့ဘာသာတွေကြားယဉ်ကျေးမှုနဲ့ဘာသာရေးထုံးနှံစင်လာတွေပုံမရင်းနှီးလာဖို့ဘာသာရေးဖွဲ့စည်းတွေနဲ့ဘာသာပေါင်းစုံတွေပူးပေါင်းပြီးအကောင့်တွေပေါ်ဆောင်ရွက်နေတာတွေကိုအတိအမှတ်ပြုပြောဆိုသွားခဲ့ပါတယ်။လက်နက်ကင်ပဋိပက္ခတွေမငြိမ်းချမ်းသေးတဲ့မြန်မာအပါဝင်ကမ္ဘာတဝိုင်းငြိမ်းချမ်းရေးပြန်ပွားအောင်ဆောင်ရွက်ဖို့ဘာသာတရားအလုံးဟာအရေးကြီးတဲ့အကြောင်းရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ပူကမင်ကြားသွားပါတယ်။
Religions, by their very definitions,
ဘာသာတရားတွေရဲ့တကယ်အနှစ်သာရကိုကြည့်ရင်သူတို့ရဲ့အခန်းကဏ္ဍကလူသားတွေချင်းချင်းကြားမှာငြိမ်းချမ်းမှုရှိအောင်ကူညီဖို့ငြိမ်းချမ်းရေးကိုတည်ဆောက်ဖို့စိတ်ဝိညာဉ်တွေလွတ်လပ်ငြိမ်းချမ်းအောင်ကူညီလမ်းပြဖို့ဆိုတာပဲဖြစ်ပါလေ။ကမ္ဘာပေါ်မှာဘယ်ဘာသာတရားကမှအမုန်းတရားဆိုတာကိုတင်ကြားမပေးပါဘူး
။ဒီညနိုင်စီဝေးကတော့မလ9ရက်နေ့ကနေ9ရက်နေ့ထိကျင်းပပြုလုပ်တော့မှာဖြစ်ပြီးအရှနိုင်ငံပေါင်း20ကကမ္ဘာတဝိုက်ငြိမ်းချမ်းရေးအတွက်အကြိုးပမ်းနေကြတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေအမျိုးသမီးနဲ့လူငယ်ခေါင်းဆောင်တွေများပြားတက်ရောက်ဆွေးနွေးခဲ့ကြပါတယ်။အလားတူငြိမ်းချမ်းရေးအတွက်နှီးနှောဖလှယ်ပွဲတွေကိုကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးအဖွဲ့ကြီးကဦးဆောင်ပြီးလာမယ့်မေလနဲ့နိုဝင်ဘာလအပြင်၈နှစ်မှလာတဲ့မှာလည်းမြန်မာနိုင်ငံမှာဆက်လက်ကျင်းပသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။အခုတော့ဒီကနေ့ည9:00ခွဲနောက်ပိုင်းထုတ်လွှင့်ပေးမယ့်တိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
ရရှိမှခင်ရန်ကုန်မြို့တော်စီပင်သားယာယီကော်မတီအစစ်အစင်ရွေးကောက်ပွဲတွေကိုမတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားသင့်တဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်အရေးပါသလဲ၊ဘလောက်လုံခြုံရေးအတွက်ရှိတဲ့နေရာဖြစ်သလဲ။ဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလူတွေတို့ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင်ဟုတ်ကိုဆွန်းနှွေးမင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွန်းနှွေးမင်းများလူရာတို့ရဲ့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါရရှင်။အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းမဲဆွယ်စည်းဝေးကာလအတွင်းလှုပ်ဆောင်ချက်တွေပေါ်ကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအောက်လူတော်ဒီမိုကရက်အမတ်တွေတနင်္လာနေ့ကစတင်လိုက်ကြပါတယ်။အဲ့ဒီအထက်မှာသမ္မတရဲ့စီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးအာဏာလွှဲပြောင်းရယူခဲ့တာနဲ့ပတ်သက်တာသူ့အပေါ်စုံစမ်းစစ်ဆေးမှုကိုဟန်တားဖို့တရားရေးပိုင်းမှာဝင်ရောက်နှောက်ယှက်တာမျိုးရှိမရှိစတဲ့ကိစ္စတွေပါဝင်ပါတယ်။အမေရိကန်ရဲ့45ဆမြောက်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်နဲ့ဆက်ဆက်ပတ်သက်တဲ့ဖြစ်ရပ်အများပြားကိုမှတ်တမ်းတင်ထားတဲ့အထောက်အထားတွေကိုသတင်းနှစ်ပတ်အတွင်းပေးပို့ဖို့သမ္မတထရမ့်နဲ့ဆက်ဆက်နေတဲ့လူပိုးကူနဲ့အဖွဲ့အစည်း80ခုစီကိုအောက်လူတော်တရားရုံးကော်မတီကစာပေးပို့တောင်းဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းရှင်းရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နှစ်ပတ်လည်ပူးတွဲစည်းရေးလေ့ကျင့်မှုကြီးတွေကိုနှစ်နှစ်တာရန်နာထားလိုက်တဲ့အကြောင်းကြေညာပါတယ်။စီးလေ့ကျင့်မှုတွေကိုအခုလိုရန်လာလိုက်တာဟာအမေရိကန်အစိုးရအတွက်ဒေါ်လာတန်ပေါင်းရာနဲ့ချီပြီးတော့အကုန်ကျတက်တာသွားစေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စီးလေ့ကျင့်တဲ့ကုန်ကျစရိတ်တွေကိုအမေရိကန်အစိုးရကပြန်ရတာမဟုတ်ပါဘူး။ဒီလိုရကြောင်းမြောက်ကိုရီးယားနဲ့တင်းမာမှုတွေပြေလျော့သွားစေတယ်လို့လည်းသမ္မတထရမ့်ကထွက်တာမှရေးပါတယ်။ပူတွဲစီးလေ့ကျင့်မှုတွေရန်နာဖို့အခုလိုကြေညာလိုက်တာဟာပြီးခဲ့တဲ့လကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့နျူကလ িয়ার စီစဉ်အဆုံးသတ်ရေးမအောင်မြင်တဲ့ဆွေးနွေးပွဲနဲ့ဆက်ဆက်နေကြလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရုတ်နိုင်ငံရဲ့အားနည်းနေတဲ့စီးပွားရေးကိုတွန်းအားပေးဖို့ဒီနှစ်အတွင်းလုံးမဲ့အစီအစဉ်တွေထဲမှာအခွန်ဖြတ်တောက်တာနဲ့ကာကွယ်ရေးပိုင်းမှာငွေကြေးပို့ပြီးသုံးစွဲဖို့ဆိုတာတွေပါဝင်ပါတယ်။ပြည်ချင်းမျိုးတော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်သူ့ကွန်ကရက် NPC လို့ခေါ်တဲ့တွတ်တော်အစည်းအဝေးအဖွဲ့မင်ကောမှာအဲ့ဒီအစီအစဉ်တွေကိုဝန်ကြီးချုပ်လီကေချန်းကကြေညာသွားတာပါ။ဒီနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို600နာဂိုင်နှုန်းကနေ 6.5 ဂိုင်နှုန်းထိရောက်ဖို့မူဝါဒချမှတ်သူတွေကညီမှန်းထားတယ်လို့ဝန်ကြီးချုပ်လီကလွှတ်တော်အမတ်တွေကိုပြောပါတယ်။ဒေါ်လာဘီလီယံရာပေါင်းများစွာတန်ကြီးရှိတဲ့ကုန်ပစ္စည်းတွေပေါ်အခွန်တွေတိုးကောက်မဲ့အစီအစဉ်အဆုံးသတ်ဖို့တရုတ်နဲ့အမေရိကန်အကြားဆွေးနွေးနေတာတွေအောင်မြင်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုဟာလိုက်နာမှုရှိအောင်လှုပ်ဆောင်နိုင်တဲ့သဘောတူညီချက်ဖြစ်ရပါမယ်လို့အိုင်ဝါပြည်နယ်မှာလက်သမားတွေကိုဝန်ကြီးပွန်ပေယိုကပြောပါရခင်ဗျာ
။အင်ကာနေညနေခင်း VOA ရဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်ဤတန်စင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.